Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဖေဖော်ဝါရီလ6ရက်အင်္ဂါနေ့ညပိုင်း9:00နာရီနဲ့10:00နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေလိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190ကိုကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမှာနောက်တော့ပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါ။မြန်မာနိုင်ငံကမတည်မငြိမ်အခြေအနေတွေကြုံနေရတဲ့ဒီရခိုင်ပြည်နယ်ရေးဖြည့်ရှင်ရမှာရေးရှင်နိုင်ငံကြီးအဖြစ်စားဖို့လိုအပ်တယ်လို့စင်ကာပူကတိုက်တွန်းလိုက်ပါတယ်။ဒီဟောင်ကောင်မှာ2014ခုနှစ်ကဖြစ်ပွားခဲ့တဲ့ချီတော်လန်ရေးဦးဆောင်မှုနဲ့ဆက်ချက်တင်ခံထားရတဲ့ဒီကောင်းဆောင်၃ဦးကိုသူတို့တွေရဲ့အပေါ်ဆက်ချက်တင်ထားတာတွေကနေပြီးတော့ပါလက်ပေးလိုက်ပါတယ်။ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နော်။ဟုတ
်ကဲ့ပါရှင်။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ရင်းမြစ်ပြဿနာတွေအတွက်ရေရှင်နိုင်ငံရဲ့အဖြေရှာဖို့အရေးကြီးပေမဲ့လို့အမြန်ဖြေရှင်းဖို့တော့မလွယ်ကူဘူးလို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကပြောဆိုလိုက်ပါတယ်
။ In the meantime, ASEAN is fully committed to assisting the Myanmar government in its humanitarian response.
စင်ကာပူနိုင်ငံခြားရေးဝန်ကြီးပြောသွားတဲ့အဖြေရှင်းမှုတော့မကြခင်ကြားကြမှာပါ။ကြာပြီးရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာဟာရခိုင်အေအေတပ်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းအစိုးရရဲ့ပြောဆိုချက်ကိုအေအေကတုံ့ပြန်ပြောဆိုလိုက်တဲ့တွင်တနင်္ဂနွေတော်စီရင်ချက်အရရွှေညာဒုက္ခတွေလက်ခံရေးစခန်းတွေကိုမြန်မာဖက်ကဆက်လက်ဖွင့်လှစ်ထားမယ်ဆိုတဲ့တွင်နဲ့တနင်္ဂနွေတော်တွင်ဆောင်းမတဲ့ဘုတ်ကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံကမှာတော့အမေရိကန်နိုင်ငံရင်းနဲ့တည့်ရက်လီလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တဲ့ရတဲ့တွင်တွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အထူးဆုံးသစ်ဆေးမှုရောဂါမူလနဲ့တွေ့ဆုံစကားမပြောဖို့တမန်တော်နဲ့ထရမ့်ကိုသူရှိနေတွေကအကြံပြုလိုက်ပါတယ်2016တမန်ရွေးကောက်ပွဲကာလမှာထရမ့်ရဲ့ message စီးရုံးရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆက်မှုရှိခဲ့သလားဆိုတာနဲ့သူတမန်ဖြစ်လာပြီးမကြခင်မှာပြည်တော်စုဆောင်ရွက်စစ်ဆေးဘီရို FBI ညွှန်ကြားမှု James Comey ကိုရာထူးကနေဖိတ်ရှားလိုက်တာဟာတရားရုံးအပေါ်ဂျာဝန်ဆက်ဖက်ရာရောက်သလားဆိုတာကိုအထူးဆောင်ရွက်စစ်ဆေးမှု Robert Mueller ကစုံစမ်းစစ်ဆေးနေတာပါအဲ့လိုတွေ့ဆုံရမှာထရမ့်ကမှားရင်ပြောကြတာပြီးဒါမှမဟုတ်ရှေ့နောက်မညီတာပြီးပြောစီခဲ့မိရင်ပြောင်းလဲဆောင်ရွက်စစ်ဆေးမှုကိုလုံးဝထွက်ဆိုမှုနဲ့ထပ်မံတရားစွဲဆိုခံမှုအခြေအနေတွေဖြစ်လာနိုင်တာကြောင့်သူရှင်တွေကစိုးရိမ်နေတာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရှိထားသူတွေကိုကူကပ်ပြီး The New York Times သတင်းစာကြီးကနောက်ဆုံးအခြေအနေကိုမနေ့ကတင်လာလေးမှာထုတ်ပြန်ခဲ့တာပါ။တမန်ထရမ့်ကတော့အထူးဆောင်ရွက်စစ်ဆေးမှုနဲ့ပြည်ဆုံးပြီးတော့ဖြေကျားသွားဖို့ဆန္ဒရှိကြောင်းပြောဆိုထားပါတယ်။သူ့အနေနဲ့ဘာမှမမှန်မကန်လုပ်ထားတာမရှိတာကြောင့်မူလနဲ့တွေ့ဆုံတော့မှဖြစ်ပြီးတော့တကယ်ပါရီဖြစ်တဲ့မူလဆိုတာကိုအဓိကကြားတဲ့သတင်းမီဒီယာတွေကဖော်ပြမပေးတဲ့အပေါ်မှာလဲဆိုရင်လေသူကသတင်းတော်တွေရဲ့အမည်ကိုဖြေကျားသွားပါတယ်။ Trump အနေနဲ့သူပြောထားတဲ့ဂရုတွေကိုဖြတ်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့တွေ့ဆုံဖို့ညှင်းဆန်မယ်ဆိုရင်တော့အထူးစုံစမ်းစစ်ဆေးမှုမူလအနေနဲ့ Trump လာရောက်အဆက်ခံဖို့ဆင့်ခေါ်သွားနိုင်ပါတယ်။ဒါပေမဲ့လည်းမူလအနေနဲ့အင်ဂျီယိုနဲ့တရားဥပဒေကြောင့်အငင်းပွားလာရမှာမျိုးကိုတော့ရှောင်ရှားကောင်းရှောင်ရှားလိမ့်မယ်လို့ယုံကြည်ကြောင်း Trump မျိုးရှိနေတွေကပြောပါတယ်။ဒီတော့ဒီမှာပဲအမေရိကန်ရဲ့2016တမန်ရွေးကောက်ပွဲမှာရုရှားကဂျာဝင်နောက်ဆက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရှိရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံးနဲ့မှတ်တမ်းနဲ့ပတ်သက်ပြီးတော့မဟုတ်မှန်ကြောင်းသက်တည်ပြတဲ့ Democrat တွေရဲ့မှတ်တမ်းကိုလက်ခံရရှိထားပြီလို့ AMIO ပြောင်းမြင်ရဆဲတာ Hillary Sanders ကပြောလိုက်ပါတယ်ဒီလုံးနဲ့မှတ်တမ်းတွေအများပြည်သူသိရှိအောင်ထုတ်ပြန်တင်လာမသိဘူးလားဆိုတာကိုတော့လာမယ့်ရက်ပိုင်းတွေအတွင်းသမ္မတဒေါ်နယ်ထရမ့်ကအဆုံးဖြတ်မှာဖြစ်ပါလိမ့်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲအတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ဒုသမ္မတဒီသတင်းဖတ်ထဲတွေ့နိုင်ခြင်းကိုဒေါ်နယ်ဆတ်မဆိုးရဘက်ကလမ်းဖွင့်ထားလိုက်ပါတယ်။အမေရိကန်ဒုသမ္မတမိုက်ပန့်ကအခုလိုဆွေးနွေးပွဲလုပ်ဖို့သူ့ဘက်ကတော့မတောင်းဆိုရသေးဘူး။ဒါပေမဲ့အချိန်တွေကိုလမ်းဖွင့်ထားပြီးစောင့်ကြည့်သွားမယ်လို့အလက်စကာပြည်နယ်မှာဒီနေ့ထုတ်ပြောလိုက်ပါတယ်။ဒါအပြင်ဒုသမ္မတပန်းစနေနဲ့မြောက်ကိုရီးယားရာရှိတွေနဲ့ဒီအိုလံပစ်ပွဲမှာတွေ့နိုင်လားလို့အမေရိကန်နိုင်ငံကြေးဝန်ကြီး Rex Tillerson ကိုလည်းဒီမတိုင်ခင်ပြည်သူ့ခရီးစဉ်ထဲမှာသတင်းတောက်တွေကမေးရမှာဝန်ကြီး Tillerson ကလည်းဒုသမ္မတပန်းအခုပြောတယ်လို့မျိုးပဲတံထည့်ခဲ့ပါတယ်ဒုသမ္မတပန်းကလည်းဂျပန်နိုင်ငံကိုမထွက်ခင်သတင်းတောက်တွေနဲ့တွေ့ရမှာမြောက်ကိုရီးယားဘက်ကဘာလို့မဆိုဘလို့ပုံနဲ့ပဲတွေ့ရသူပြောမှာကဒီစကားပဲအဲ့ဒါကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပယ်ထိန်ဒုံးကျည်ရည်မှန်းချက်ကြီးကိုလုံးဝတခါတည်းအပြီးဆုံးရမယ်ဆိုတာပဲလို့ရှင်းပြခဲ့ပါတယ်ဒါပြင်ဒုသမ္မတပန်စကာဆက်ပြီးသမ္မတဆက်မအနေနဲ့လည်းအခုလိုတွေ့ဆုံဆွေးနွေးမှုတွေနဲ့အဖြေရှာတာမျိုးကိုအမြဲတမ်းယုံကြည်ကြောင်းထုတ်ပြောထားတယ်လို့ဆိုခဲ့ပါတယ်ဒီသတင်းပတ်ထဲဂျပန်နိုင်ငံတိုကျိုမြို့တော်နဲ့တောင်ကိုရီးယားနိုင်ငံဆိုမြို့တော်တွေကိုရောက်မဲ့ဒုသမ္မတပန်စအနေနဲ့မြောက်ကိုရီးယားဆွေရည်နျူကလ িয়ার အစီအစဉ်တွေကိုအဆုံးဆက်လာတဲ့အထိအမြင့်ဆုံးပြားတိုးမြင့်ပေးသွားရေးအစီအစဉ်လှုပ်ဆောင်သွားဖို့ပြင်ထားတယ်လို့သတင်းတွေထွက်နေပါတယ်ခင်ဗျ
Afghanistan ကအမေရိကန်တပ်ဖွဲ့တွေဟာနိုင်ငံမြောက်ပိုင်းကတာလီဘန်တွေကိုလေကြောင်းကနေတဆင့်နောက်တစ်ဖန်စတင်ပုံကျတိုက်ခိုက်နေပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့ American စစ်ပေးကြီးညာချက်ထဲမှာလွန်ခဲ့တဲ့တောက်ကြမ်းကြီးကဘဒက်ချန်ပြည်နယ်မှာရှိတဲ့တာလီဘန်တွေရဲ့တနန်းကျောင်းကိုယူဆတဲ့နေရာကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တရုတ်နဲ့တာဂျီကစ္စတန်နယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုကြုံတင်ပြစ်ဆင်နေရာတွေကိုတားဆီးဖို့အနေနဲ့အခုလိုကြုံတင်ပြီးတော့ဟန်တာတိုက်ခိုက်တာလည်းဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်းအာဖဂန်တပ်ဖွဲ့ရှိကနေခိုးယူခဲ့ပြီးထောက်ခရီးကားတွေဖြစ်ကြောင်းနဲ့ထားတဲ့ကားတွေကိုလည်းဖျက်ဆီးနိုင်ခဲ့ပါတယ်။တာလီဘန်ရဲ့အနေနဲ့ပြေးစရာမြင်မရှိတော့ဘူးလို့အာဖဂန်ကအမေရိကန်တပ်ဖွဲ့ရဲ့တပ်မှုပုရောဟိတ်ဂျွန်နီကိုဆင်ကပြောကြားကြောင်းနဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အကြမ်းဖက်ပြက်လို့ဖျက်ဆီးလို့တဲ့တာလီဘန်ရဲ့ထောက်ပံ့ရေးရန်ရာပြီးဖျက်ဆီးနိုင်ခဲ့ပြီးလွန်ခဲ့တဲ့နှစ်နိုဝင်ဘာလကစလို့လေကြောင်းတိုက်ခိုက်မှုတွေကြောင့်တာလီဘန်ကဒေါ်လာတန်30လောက်ဝင်ငွေရောချခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ဆီးရီးယားနဲ့အီရတ်နိုင်ငံတွေကအစိုးရအုပ်စုတွေနဲ့သွားပေါက်တဲ့အမေရိကန်နိုင်ငံသားတွေနဲ့အမြဲတမ်းနေထိုင်သူတွေကြောင့်လက်တလုံးနိုင်ငံတွေလုံခြုံရေးကိုနည်းနည်းပဲထိခိုက်နိုင်ပုံရတယ်လို့လေလံမှုအစ်စ်တခုကဖော်ပြလိုက်ပါတယ်။ George Washington တက္ကသိုလ်ကလုပ်တဲ့ဒီလေလံမှုအရအခုလိုအမေရိကန်နိုင်ငံကနေထွက်သွားပြီးပြည်ပအကြမ်းဖက်အဖွဲ့တွေကိုသွားကူတိုက်ပစ်တဲ့သူတွေကလက်တဆုပ်စားလောက်ပဲနိုင်ငံတကာကိုပြန်ဝင်လာကြတယ်လို့ထုတ်ပြောထားပါတယ်။ဒီတက္ကသိုလ်ရဲ့အစိုးရဝါဒလေလံရေးအစီအစဉ်ကလုပ်တဲ့ဒီလေလံမှုထဲမှာပဲဆီးရီးယားနဲ့အီရတ်မှာရှိတဲ့ IS Al-Qaeda နဲ့အခြားအကြမ်းဖက်အဖွဲ့တွေအတွက်သွားတိုက်ပေးသူဒါမှမဟုတ်သွားခုပေးသူပေါင်း64ဦးကိုပေါ်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်ဒီထက်ကအမေရိကန်နိုင်ငံတည်းပြန်ဝင်လာခဲ့သူက12ဦးပဲရှိပြီးအဲ့ဒီတင်လာသူတွေက9ဦးကိုလည်းအကြမ်းဖက်မှုဆိုင်ရာပြစ်မှုတွေနဲ့ဖမ်းဆီးပြစ်ဒဏ်ချထားပြီးသားဖြစ်တယ်လို့နှစ်ပေါင်းများစွာအချိန်ယူလုပ်ထားတဲ့ဒီအစီအခံစာမှာဖော်ပြထားပါတယ်ဒါအပြင်ဒီတင်လာခဲ့သူတွေကဘယ်သူကမှအမေရိကန်နိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေအောင်မြင်မလုပ်နိုင်ခဲ့ဘူးသူတို့ကြောင့်ဖြစ်နိုင်တဲ့အကြမ်းဖက်မှုအနေကလည်းအခုအချိန်ထိအကန့်အသတ်နဲ့ပဲရှိလာခဲ့တယ်လို့ဒီအစီရင်ခံစာမှာဆက်ဖော်ပြထားပါတယ်။ဒီအစီရင်ခံစာထဲမှာဆက်ပြီးအခုလိုပြန်လာတဲ့သူတွေထဲမှာအမေရိကန်အစိုးရကတတိမပြုမိတွေရှိနေတယ်ဆိုတဲ့အထောက်အထားလူသိချင်းကြမတွေ့ရသေးဘူး။ဒီပြန်လာတဲ့သူတွေထက်စာရင်နိုင်ငံထဲမှာဆက်ရှိနေတဲ့အစွန်ရောက်တွေအနေနဲ့ပြည်တွင်းကြီးဟအကြမ်းဖက်မှုတွေလုပ်ဖို့လက်တော်မှာအလားအလာပုံများနေတယ်လို့ထောက်ပြထားပါတယ်ခင်ဗျ။
ကျန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 5505တို့ညတိုင်းဒိုမီတာ25 kHz 7180တို့ညတိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 5505တို့ကနေထုတ်လွှင့်ပေးနေပါရစေ
။ဒီနာရီညပဲသတင်းတွေကို VOA ကနေဆက်လက်ကြည့်နေပါရခင်ဗျာ။မြန်မာနိုင်ငံကမတိမနေအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်ရေဖြည့်ရှင်ရမှာရေရှည်နိုင်ငံရေးဖြည့်စာဖို့လိုအပ်ကြောင်းအရှေ့တောင်အရှနိုင်ငံများအတင်းအာဆီယံအလဲကျဥက္ကဋ္ဌစင်ကာပူနိုင်ငံကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်ကလူသားချင်းစာနာမှုအခြေအနေတွေကိုမြန်မာဆွေရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုအကူအညီပေးဖို့အာဆီယံအတင်းကအပြည့်အဝတန်ဖိုးထံချထားပြီးမြတ်တနာကိုရေရှည်ဖြည့်ရှင်ရမှာနိုင်ငံရေးအခြေတည်ရလိုအပ်ကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီး VVM Balakrishnan ကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါအာဆီယံလက်ကျဥက္ကဋ္ဌဖြစ်စင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာလည်းဒီကြော့ပြန်ပြည်ပခါတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အခြေအနေတွေကိုဆွေးနွေးရမှာပြန်လည်ထူထောင်ရေးနဲ့တည်ငြိမ်ရေးအတွက်အားပေးကူညီဖို့ပြောဆိုခဲ့ကြောင်းဆွေးနွေးပွဲအတည်ထုတ်ပြန်တဲ့ညချက်မှာဖော်ပြခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှကျောင်းကော်ဖီယာနဲ့ဦးဆောင်တဲ့ရခိုင်ပြည်အစံပြေးဖွဲ့ရဲ့တိုက်တွန်းချက်တွေကိုလည်းအကောင့်တွေဖော်ဖို့တိုက်တွန်းခဲ့ကြတာပါပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်30လောက်ကိုစီးနင်းတိုက်ခဲ့တဲ့အာဆာအစိုးရအုပ်စုကိုဒုံညိတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တဲ့အဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းကုလသမဂ္ဂကကမန်ထားပါတယ်စင်ကာပူနိုင်ငံသားရေးဝန်ကြီးကတော့ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရဲ့ပြည်နိုင်ကြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူညီချက်ရခဲ့တဲ့အပေါ်ကျေးဇူးကျတယ်လို့ဒုက္ခသည်တွေကုသဘောဆန္ဒနဲ့ဘေးကင်းလုံခြုံမှုရှိရှိအများဆုံးပြည်နိုင်ကြီးကျိုးရမ်းမှုလည်းတိုက်တွန်းခဲ့ပါတယ်
မြန်မာနိုင်ငံမှာနိုင်ငံတော်ဆွေးဝဲအဲ့ဦးတွေဖောက်ဖျက်မှုနဲ့ဖမ်းဆီးခံထားတဲ့ Rider Sarin Tao နှစ်ဦးရဲ့အမှုကိုဒီနေ့ဆက်လက်ဆက်ဆေးရမှာတရားလူပြတ်တဲ့ရဲရရှိကဆက်ဖမ်းဆီးချိန်တုန်းကမှတ်တမ်းကိုမိရှုဖျက်ဆီးခဲ့ကြောင်းထွက်ဆိုသွားပါတယ်။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီနေ့တရားခွင်မှာရဲရရှိရဲ့ထွက်ဆိုချက်ဟာကွဲလဲချက်တွေရှိခဲ့ကြောင်းကို Rider Sarin Tao တွေရဲ့ရှင်းနေဦးတန်းဆောင်ကအခုလိုပြောလိုက်ပါတယ်။
ဒီနေ့ကျွန်တော်တို့ကဒီသတင်းတော့တွေကိုရှာဖွေတဲ့နေရာမှာပါတဲ့သူရဲ့တင်သွင်းမှုကိုကျွန်တော်တို့ဖြစ်တယ်။အဲ့မှာရေးကြည့်တဲ့အချက်နှစ်ချက်ကျွန်တော်တို့တွေ့ရတယ်။တွေ့တာကပါလဲဆိုတော့နံပါတ်1တစ်ချက်ကဒီလင်းတော့တွေပမာန်ပြီးချင်းသူ့ရဲ့ဟိုရဲမှတ်တမ်းပေါ့နော်။ဘာတွေဘာတွေဘလို့ဖြစ်တယ်ဆိုတော့မှတ်တမ်းစာရွက်ကိုသူကမီးရှို့လိုက်တယ်။ဒါရေးကြည့်တဲ့အချက်ပါ။နောက်တစ်ချက်ကပါလဲဆိုတော့ ဒီရုံးမှသူတက်တယ်လားမထွက်ခင်သူပြောဆိုရမယ့်အကြောင်းအရာတွေကိုဟိုနေရာယူကြည့်ပြီးတော့တောက်ချောက်ဆက်သွားတယ်ဆက်သွားတယ်အဲဒီအကြောင်းအရာတွေကလည်းမင်းမင်းညဘုံဘုံဒီနေ့မနက်မှရေကူးလာတဲ့အကြောင်းအရာတွေဖြစ်တယ်အဲတော့တုံတယောက်ကဒီလိုပြောပါဒီလိုထွက်ပါဆိုပြီးတော့ပြောဆိုလို့ဒီတရားရုံးမှာလာပြီးတော့ထွက်ရတဲ့ပုံစံမျိုးဖြစ်တယ်တကယ်တစ္ဆကမှာတော့ဒီဒရင်တောက်တွေကိုဖန်ပြီးတဲ့ပုံစံနဲ့ဒီဆက်သွားတဲ့ပုံစံနဲ့ပေါ်လဲမှုလို့ရှိတယ်
ဒီတရင်တော့ကိုအလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးမတိမကျဖြစ်နေတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်စိုးရရဲ့လှုပ်ဝက်တရင်ချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီတရင်တော့နှစ်ဦးဟာရဲတွေနဲ့ညတာစာရင်တွေ့ဖို့ဖိတ်ခံရပြီးတဲ့နောက်အဲ့ဒီချင်းငယ်ညမှာပဲဖမ်းဆီးခံရတဲ့အတွက်တမင်အကွက်ချဖမ်းဆီးတာဖြစ်တယ်လို့ပြောဆိုထားပြီးဖမ်းဆီးခံတာရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချင်းချောက်ဝန်ခံခိုင်းတာတွေရှိတယ်လို့ထုတ်ပြောထားပါတယ်။ဒီနေ့တရားဝန်ကနိုင်ငံတကာသံတမန်တွေလည်းလာရောက်လည်လာစောင့်ကြည့်ခဲ့ကြပါတယ်။နောက်တစ်ချိန်ရုံးချင်းကတော့ February 14ရက်နေ့မှာထပ်မံချင်းဆိုထားပါတယ်ခင်
။ဟောင်ကောင်မှာ2014ခုနှစ်ကဖြစ်ပွားခဲ့တဲ့ထီးတော်လန်ကြီးကိုဦးဆောင်မှုနဲ့ဆွဲချက်တင်ခံထားတဲ့ဒီမိုကရေစီလှုပ်ရှားသူ၃ဦးနဲ့ပတ်သက်တဲ့ဆွဲချက်တွေထောက်နေလေကိုဟောင်ကောင်ရဲ့အမြင့်ဆုံးတရားရုံးကနေဒီကနေ့ပါလည်လိုက်ပါတယ်ကျော်စုဘဝနေတန်လုံးနဲ့ Alex Chong တို့ဘော်တရားမဝင်လူစုဝေးမှုနဲ့ဆွဲချက်တင်ခံထားရတာကနေအယူခံတင်ထားတာကိုတရားသူကြီး၅ဦးပါအယူခံတရားရုံးကနေဒီအယူခံကိုလက်ခံကြောင်းတင်ပြတင်ပြထဲဆုံးဖြတ်ခဲ့တာပါ2014ခုနှစ်စက်တင်ဘာလအတွင်းအစိုးရဌာနချုပ်ဝင်းတွင်းမှာရှိတဲ့တရားရုံးဝင်းတွင်းကိုဝင်ရောက်ပြီးတော့ဆန္ဒပြရာကြောင့်2016ခုနှစ်ကအောက်တရားရုံးရုံးကနေဝေါင်းလုံးနဲ့ချောင်းတို့ကိုဒီလန်တချို့ချမှတ်ခဲ့ပါတယ်ဟောင်ကောင်မှာလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပပြီးဖို့ဆန္ဒပြတောင်းဆိုမှုတွေအတွင်းအဓိကကျတဲ့အဝေးပြေးကားလမ်းမတွေလည်းနှစ်လကြာပိတ်ဆို့ခဲ့ပြီးပိတ်ဆို့ခဲ့ပါတယ်လူငယ်တွေနဲ့ဩဂုတ်လအတွင်းလုံးကတော့အစိုးရရှိနေတွေကဆန္ဒပြသူတွေပေါ်ပြစ်ဒဏ်ချမှတ်ဖို့အပြင်းထန်ကန့်ကွက်တင်ပြတာကြောင့်တရားရုံးကဆန္ဒပြခေါင်းဆောင်တွေကိုထောင်ဒဏ်တွေချမှတ်ခဲ့ပါတယ်အသက်20နှစ်အရွယ်ဝေါင်းဟာထောင်ဒဏ်6လချမှတ်ခံရပြီးအသက်24နှစ်အရွယ်လောကထောင်ဒဏ်10လအသက်28နှစ်အရွယ်6ကထောက်တန်း9လ6မှတ်ခံရတာပါအဲ့ဒီကကြွလှရှားသူ3ဦးကထောက်တန်းတစ်စိတ်တစ်ပိုင်းချခံရပြီးတဲ့နောက်အာမခံနဲ့လွတ်လာပြီးတော့အယူခံဝင်ရပါတယ်အယူခံတရားရုံးကဒီ3ဦးရဲ့အမှုတွေကိုပတ်လည်ပေးလိုက်ပြီးနေလဲနောက်မှရုံးရင်ဆန်ကဖြစ်လာတဲ့တရားမဝင်စုရေးဆန္ဒပြပွဲတွေကိုတားဆီးမှဖြစ်ပြီးဖမ်းဆီးရမယ့်သူတွေကိုထောက်တန်းချမှတ်မှဖြစ်တယ်လို့တရားသူကြီးတွေကသတိပေးပြောဆိုပါတယ်ဆန္ဒပြခေါင်းဆောင်3ဦးတွေကဝန်ကတော့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့တရားဆွဲဆိုထားတဲ့အမှုတစ်ခုကြောင့်ထောင်ဒဏ်ချမှတ်ခံရနိုင်ပြီးအဲ့ဒီအမှုအတွက်အခုခါမှာအာမခံနဲ့နေထိုင်ပြီးတော့အယူခံဝင်ထားပါတယ်ခင်ဗျာ
။ကောင်ကိုရီးယားနိုင်ငံမှာဒီသတင်းပတ်သက်ကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲမှာဖျော်ဖြေဖို့အတွက်မြောက်ကိုရီးယားလူပညာရှင်140ပါတဲ့မြောက်ကိုရီးယားသင်္ဘောဟာဒီနေ့ပဲတောင်ကိုရီးယားနိုင်ငံကိုဆက်ရောက်လာခဲ့ပါတယ်။မြောက်ကိုရီးယားပေါ်ခီးတွားလာမှုပါဝင်ဓာတ်ကအရေးယူမှုတွေပေါ်အခုလိုကြုံတော့ကြုံခဲ့ဖြစ်ဆော့ပေးခဲ့တာကြောင့်မြောက်ကိုရီးယားအဖွဲ့အနေနဲ့ဆွေးနွေးတော်မှာဖြောပြေခွင့်ရလာခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဖြောပြေအဖွဲ့ဒီနေ့ဆက်ရောက်လာချိန်မှာတုံ့ပြန်မှုတွေကတော့အမျိုးမျိုးရှိခဲ့ပါတယ်။အနေရောင်ဝက်စားတွေဝတ်ဆင်ထားပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့တပ်ပေါ်တွေကိုခိုင်ဆောင်ဆန္ဒပြသူတချို့ရှိခဲ့တယ်လို့တောင်ကိုရီးယားနိုင်ငံတော်တချင်းကိုဆိုပြီးတောင်ကိုရီးယားနဲ့အမေရိကန်လန်တီကိုဟွေရဆန္ဒပြသူတွေလည်းရှိခဲ့ပါတယ်ခင
်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရောနားဆင်နိုင်ပါတယ်။အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်။မြန်မာနိုင်ငံရေခိုင်ပြည်နယ်ရင်းမြပြဿနာတွေအတွက်ရေရှည်နိုင်ငံရေးအဖြေရှာဖို့အရေးကြီးပေမဲ့အမြန်ဖြေရှင်းဖို့တော့မလွယ်ကူဘူးလို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကပြောဆိုလိုက်ပါတယ်။အခုတစ်ခါအာဆီယံဥက္ကဋ္ဌဖြစ်လာတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးလည်းမြန်မာပြဿနာဟာအာဆီယံနိုင်ငံတွေအားလုံးကိုထိခိုက်လာနိုင်တယ်လို့အလေးထားပြောကြားခဲ့ပါတယ်။စင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်အခုလိုပြောဆိုခဲ့တာဟာစင်ကာပူရဲ့မြန်မာနိုင်ငံတွင်အကျိုးစီးပွားကြီးလာတာကြောင့်လည်းဖြစ်တယ်လို့တုံ့တက်မှုတွေရှိပါတယ်။ကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။စင်ကာပူနိုင်ငံမှာဒီနေ့လှုပ်တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကဒုက္ခသည်တွေထပ်ပြီးရတဲ့အကြောင်းကိုဆွေးနွေးပြီးကြေညာချက်တစ်စောင်ထုတ်ပြန်ရမှာအခုလိုရည်ရှိအတွက်ပြောခဲ့ကြတာပါစင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘာလာကရစ်စနန်ကမြန်မာနိုင်ငံပြဿနာကအားလုံးအတွက်ပိုအနေကြီးလာတာကိုအားလုံးသိတင်တာကအဓိကပဲလို့အခုလိုထုတ်ပြောလိုက်ပါတယ
်
အဓိကအချက်ကတော့အာဆီယံနိုင်ငံတွေအနေနဲ့အတိအမှတ်ပြုရမယ့်အချက်ပါအဲ့ဒါကဒီမှာဖြစ်နေတဲ့ကြီးမားတဲ့ပြဿနာကြီးကြောင့်ကျွန်တော်တို့နိုင်ငံအားလုံးကိုလာရှိခိုင်းတဲ့အလားအလာအများကြီးရှိနေတာပေါ့ဗျာ
ဒီအာဆီယံပြည်နယ်ချက်ထဲမှာဒုက္ခသည်တွေအနေနဲ့မြန်မြန်နဲ့လုံလုံကျုံကျုံမြန်မာနိုင်ငံပြည်နယ်ရေးအတွက်ကိုတောင်းဆိုထားပါတယ်။အခုလိုစင်ကာပူနိုင်ငံကဥဆောင်ကြိုးပမ်းလာခဲ့တဲ့အပေါ်အာဆီယံရေးချွေးကျင်သူထိုင်းနိုင်ငံချူလာလောကောတက္ကသိုလ်ရဲ့လုံခြုံရေးနဲ့နိုင်ငံတကာလေးလာရေးဌာနကအကြီးတန်းသုတေသီကာဝေချောကတဘောင်းက
မြန်မာနိုင်ငံထဲမှာစင်ကာပူနိုင်ငံရဲ့အကျိုးစီးပွားကအများကြီးကိုချီးမွမ်းသွားပါပြီ။မြန်မာနိုင်ငံမှာယင်းမြုံနံမှုအများဆုံးလုပ်တဲ့နိုင်ငံဖြစ်သွားပြီလေ။ 2.1 ဘီလီယံတောင်ရှိသွားတာပါ။ဒါကြောင့်တို့အနေနဲ့ဒီပြဿနာကိုဝန်ကင်တွယ်ရတော့မှာပါ။မဟုတ်ရင်ဒီကျန်းဖတ်တန်းစရာလေရာကြောင့်မြန်မာနိုင်ငံတဲကစင်ကာပူရဲ့အကျိုးစီးပွားတွေကိုထိခိုက်လာနိုင်ပါလေ
။တကယ်တော့မြန်မာနိုင်ငံကဒီပြဿနာနိုင်ငံတကာမျက်နှာစာမှာအရေးပါလာချိန်မှာအာဆီယံအနေနဲ့လည်းဒီပြဿနာအတွက်အဖြေရှာဖို့စင်ကာပူနိုင်ငံသားရေးဝန်ကြီးကအခုလိုတိုက်တွန်းလိုက်ပါတယ
်။ Meantime,
ASEAN Security Council. အာဆီယံအနေနဲ့လူသားချင်းစာနာမှုဆိုင်ရာဆောင်ရွက်ပေးချက်တွေအပိုင်းမှာမြန်မာဆွေအုပ်ကိုကူညီပေးဖို့အပြည့်အဝစိတ်ပိုက်ချက်ထားပါတယ်။ဒါနဲ့နောက်ဆုံးမတော့ကျွန်တော်တို့လိုအပ်နေတာကရေရှည်ခံမဲ့နိုင်ငံကြီးအဖြစ်ရှာနိုင်ပြီပါ
။ဒါပေမဲ့နိုင်ငံသားရေးဝန်ကြီးဘယ်လာခရစ်စနန်ကဒီပြဿနာအတွက်အမြန်ဖြေရှင်းလို့တော့မရပဲရေရှည်အဖြစ်ရှာသွားမှာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။အဲဒီတော့အခုလိုစင်ကာပူရဲ့ဥဆောင်မှုနဲ့ဘလောက်ထိမြန်မာနိုင်ငံရခိုင်ပြဿနာကိုဖြေရှင်းနိုင်မှာလဲလို့မိရမှာအကြီးတန်းသုတေသူကာဝီကအရင်ထက်စာရင်တော့ပိုမျှော်လင့်ချက်ရှိနိုင်တယ်လို့ဆက်ပြောခဲ့ပါတယ်
။ Because Singapore do their homework
you see. အလုံးစုံစင်ကာပူနိုင်ငံအနေနဲ့ကဒီပြဿနာအတွက်ဒီတစ်ခေါက်ကြိုးစားကြလေးလာပြင်ဆင်ထားဖို့ရပါတယ်။သိတယ်မလား။သူတို့ဝင်ရတော့မယ်လေ။အခုတစ်ခေါက်ကအများကြီးကိုပိုပြင်းထန်တယ်လေ။ဒီမြန်မာနိုင်ငံပြဿနာကြောင့်ဒေသတစ်ခုလုံးကိုပါထိခိုက်လာနေလို့ပါ
။တကယ်တော့အာဆီယံအနေနဲ့ထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်ပြဿနာမှာစိတ်ချီချီရရမပါဝင်နိုင်ခဲ့တာမို့မြန်မာနိုင်ငံကပြဿနာမှာလည်းစိတ်မလုံနိုင်ဘူးလို့သုံးသပ်ချက်တွေရှိနေချိန်မှာစင်ကာပူနိုင်ငံအနေနဲ့အခုလိုဥဆောင်ကြိုးပမ်းလာတာဖြစ်ပါလေခင်ဗျာ
။ကိုယ်မြင်တင်ပြသွားတော့ပါရှင်။ခရိုရီခိုင်ပြည်နယ်ဖက်ကသတင်းဖက်ဆက်ပါမယ်။ရခိုင်ပြည်နယ်နိုင်ငံသဘောတူညီချက်များအရသတ်မှတ်ထားတဲ့ရက်မှာဘင်္ဂလားဒေ့ရှ်ဖက်မှရောက်ရှိနေတဲ့ဒုက္ခသည်တွေခုချိန်ထိပြန်မလာကြသေးပေမဲ့မြန်မာအစိုးရဖက်ကအချိန်အကန့်အသတ်မရှိပြန်လည်လက်ခံရေးစကားနဲ့ဖွင့်နှာမှာဖြစ်တယ်လို့ပြောပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ကတော့ပြန်လည်လက်ခံမှုအားလုံးကိုနှစ်နှစ်အတွင်းပြည့်စုံအောင်လုပ်ဖို့ဆန္ဒရှိတယ်လို့လည်းမြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူက VOA ကိုပြောပါရယ်။ဒီအကြောင်း VOA သတင်းထောက်ကိုကောင်းဆိုင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကနေအိမ်ကြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိတ်ဆောင်သွားတဲ့တိတ်နဲ့ချီတဲ့နေရဲစွန့်ခွာတကွတဲ့ပြီးပြန်လည်လက်ခံမှုမြန်မာနိုင်ငံဘက်ချမ်းကနေဆက်စကန်တွေဖြစ်တဲ့တောင်ပြူလက်ဝဲမခူရအလှဘိုးကောင်ဂျာစကန်တွေမှာအစဉ်တည်းဖြစ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသဘောတူညီချက်အရသတ်မှတ်ထားတဲ့ရက်ဖြစ်တဲ့ဇန်နဝါရီလ23ရက်နေ့မှာဒုက္ခသည်တွေလက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအစဉ်တည်းဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့သူတွေရောက်လာတဲ့အပြင်စီးနှွေကိုလည်းလက်ခံရရှိခြင်းမရှိပါဘူးမြန်မာနိုင်ငံအစိုးရအနေနဲ့ပြည်내လက်ခံရေးစကန်တွေကိုတော့ရက်အကန့်အသတ်မရှိဖွင့်ထားပြီးလက်ခံတော့မှာဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအမြဲအတွင်းဝင်ဦးမြင့်သူက VOA ကိုပြောပါတယ
်ကျွန်တော်တို့ကနေတိုင်းကျွန်တော်တို့ဝန်ထမ်းတွေကအဲ reception camp တွေမှာ standby ရှိနေပါတယ်ဝန်ထမ်းတွေဟိုဝန်ကြီးဌာနတွေကအခုတို့နိုင်ငံသားရေးဝန်ကလည်းအရာရှိ6ယောက်တော်ဝင်ပြီးထားပါတယ်သူတို့အဲ့ကန့်နေမှာသူတော်ဝင်ယူနေကြပါလေနော်
စနိုင်ငယ်သဘောတူညီမှုအရာဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံတော်မှာဖြစ်ပေမဲ့လည်းမြန်မာနိုင်ငံဘက်ကတင်လည်လက်ခံရေးအပိုင်းတွေမှာပြည်စုံမှုမရှိသေးတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပေါ်ရေးအစီအစဉ်ကိုရပ်ရွှေ့ဆန်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ကယ်ဆယ်ရေးနဲ့ပြည်내ထူထောင်ရေးကော်မရှင်အဖွဲ့ဝင်မစ္စတာအဘူကလမ်ကဇန်နဝါရီလ22ရက်နေ့မှာပဲကြေညာလိုက်ပြီးဒုက္ခသည်တွေပြန်ပေါ်မယ့်အစီအစဉ်ကိုရွှေ့ဆန်းခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေပြည်내လက်ခံရေးအပိုင်းတွေကိုနှစ်နှစ်အတွင်းပြည့်စုံအောင်လုပ်ဖို့ဆန္ဒရှိနေတယ်လို့ဦးမြင့်သူကပြောပါတယ
်။ဘင်္ဂလားဒေ့ရှ်ကတော့ဒီပြည်내လက်ခံမှုအားလုံးကိုနှစ်နှစ်အတွင်းပြည့်စုံအောင်လုပ်ဖို့ဆန္ဒရှိပါတယ်။ကျွန်တော်တို့ဘက်ကတော့ဒီလက်ရှိဟိုခုလည်းသူတို့ဘက်ကမလာသေးဘူးလေ။ဒီအချိန်ကိုတတ်နိုင်ရေစောစောပြည့်အောင်ကျွန်တော်တို့လုပ
်ပြည်내လက်ခံတဲ့အခါမှာတော့2016-2019ခုနှစ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထပ်ပြေးသွားသူတွေကိုသာလက်ခံတော့မှာဖြစ်ပါလေ။အဲ့ဒီမတိုက်ခင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေသူတွေကိုတော့လက်ရှိအစီအစဉ်တွေပြီးမှပြန်လည်လက်ခံတော့မယ်လို့ဦးမြင့်သူကပြောပါလေ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြည်ကိစ္စပွင့်လင်းမြင်တာမှုရှိတဲ့အတွက်သူတို့သဘောဆန္ဒအလျောက်ပြန်လာတာမျိုးဖြစ်တင်ပြီးကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေကစောင့်ကြည့်တင်တယ်လို့နိုင်ငံတကာကတောင်းဆိုနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကလည်းအဲ့ဒီသဘောအတိုင်းဖြစ်စီလူကြောင့်ပြောဆိုထားပါလေ။စကိုင်းမီနီအတွင်း2019ခုနှစ်အောက်ကလ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့် ဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြပါပြီခင်ဗျာ
ကိုကောင်းစားဟင်တင်ပြတော်တော်ပါရှင်ဒီ OA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ကနေဆက်လက်ထုတ်လွှင့်နေပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာဟာအေအေးလို့ခေါ်တဲ့ရခိုင်တပ်ဖွဲ့ကကြိုတင်ကြံစီလှုပ်ရှားမှုဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနကတင်ပြထုတ်ပြန်ထားပြီးအေအေးရခိုင်နယ်နယ်ကိုင်းတပ်ဖွဲ့ဖက်ကတော့ညင်းဆိုထားပါတယ်လောလောဆယ်မှာတော့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာနဲ့ပတ်သက်လို့ဒေသခံတွေကိုဖန်ဆီးစစ်ဆေးရရရှိရဖို့ဒေသတွေမှာမတိမငိမ့်ဖြစ်နေကြောင်းလဲမြောက်ဦးအတိကယုံနှိမ်နှင်းမှုစုံလိုက်ရေးအဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်ဒီတင်ကိုတော့ VOA မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မြောင်းမျိုးနဲ့အုတ်ချွေမှုဟောင်းဥပိုးဘုံမင်းတိုက်တက်ပြတ်ခံရတာဟာအေအေကရခိုင်တပ်မတော်ဖလာဘော်လုံးပွဲ